တက်ပါဘူးအခုလိုမျိုး views to you လာပြီးတော့တွေ့ဆုံမိများဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါ
ကျွန်တော်ရည်ဆုံးပေးချင်တာဦးတက်ပါဘူးကကူဒီပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲစနစ်လေးလာရေးကော်မရှင်မှာဥက္ကဋ္ဌဆိုတော့ဒီရွေးကောက်ပွဲလေးလာရေးကော်မရှင်နေနဲ့အခုလက်ရှိမှာဟိုပြည်သူ့လွှတ်တော်နေနဲ့ပေါ့ဘာတွေများလုပ်နေလဲဘာတွေသုံးသပ်ချက်များထုတ်ထားရရှိလဲဒါမဲ့ရွေးကောက်ပွဲလည်းနီးနေပြီဆိုတော့
ဟုတ်ကဲ့ပါဗျာကျေးဇူးတော်ပြီးခဲ့တဲ့အနှစ်ကပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲလေးလာသုံးသပ်တဲ့ကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်လေးလာရေးသုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးတော့ကျွန်တော်တို့နိုင်ငံရဲ့ရွေးကောက်ပွဲစနစ်တွေကိုလေ့လာပါတယ်။ပြီးကမ္ဘာနိုင်ငံအသီးသီးရဲ့ရွေးကောက်ပွဲစနစ်တွေကိုလေ့လာပါတယ်။ပြင်ပနေပြီးတော့ကိုကြီးတဲ့ IDE လို့ Handside လို့တို့တို့ကလည်းနိုင်ငံတကာလည်းကူညီကြပါတယ်။အဓိကအချက်ကတော့ကျွန်တော်တို့နိုင်ငံရဲ့ဒီ Constitution မှာပါတဲ့ရွေးကောက်ပွဲစနစ်နဲ့လက်ရှိအခြေသုံးနေတဲ့ FETB နဲ့တိုင်းရှင်သုံးသပ်ပြီးတော့မြန်မာနိုင်ငံတွေလာမဲ့ Democracy အောင်မြင်တိုးတက်လာတဲ့အခါမှာ FETB တခုပဲလုပ်ပါလား။တခြားစနစ်တွေရှိတာရောပြည်သူလူထုကိုအတိပေးဖို့လိုလာတယ်လို့ယူဆရတဲ့ကြောင့်ဒီကော်မရှင်ဖြစ်ပေါ်လာခြင်းဖြစ်ပါတယ်။တကယ်တော့ရွေးကောက်ပွဲစနစ်ကိုအထူးကပြင်ဖို့အတွက်မဟုတ်ပါဘူး။ကျွန်တော်တို့ကွန်စတီကျူရှင်းကိုအခြေခံပြီးတော့လာမယ့်ဒီမိုကရေစီနှစ်တည်ကြလာတဲ့အခါမှာကမ္ဘာနိုင်ငံအသီးသီးမှာရှင်သုံးနေတဲ့ရွေးကောက်ပွဲစနစ်ထက်ကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ဖို့အတွက်ပြောင်းလဲတိုးတက်ဖို့လိလန်းနေပြည်သူလူထုကိုအတိပေးခြင်းပဲဖြစ်ပါတယ်
။โอเคအခုလေထူးခြားခြားအမေရိကန်ပြည်အောင်စုကိုဒီရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်ပြီးတော့လာလေ့လာရဲဆိုတော့ဘာများနှိုင်းယှဉ်မိလဲထူးခြားခြားပေါ့အ
ဲ့တော့ဒီနိုင်ငံနဲ့ပတ်သက်လို့လေကျွန်တော်တို့ပြီးခဲ့တဲ့၄နှစ်ကျော်လောက်ကလေးကအသေးစိတ်လေ့လာတာရှိပါတယ်ဒီနိုင်ငံမှာတော့ပို့ပြီးတော့လွတ်လပ်မှုတရားမျှတမှုပုံများပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဒီအပိုင်းမှာလည်းဒါတွေကိုဆွေးနွေးပါတယ်ဒီမှာတွေ့ရှိရတဲ့အချက်တွေကတော့ကျွန်တော်တို့ထည့်ပို့ပြီးတော့တချို့နေရာတွေမှာပွဲလင်းမြေသားမှုရှိတယ်ကျွန်တော်တို့နိုင်ငံမှာ UC ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတနင်္ဂနွေလုံးလမ်းချုပ်ပြီးတော့ဖွဲ့လာကိုတွေ့ရတယ်။အမေရိကန်မှာ Federalism ကျင့်သုံးတဲ့အတွက်ကြောင့်ပြည်နယ်50မှာ FEC ကိုဖွဲ့လာတယ်။ Centralized လုပ်ပြီးတော့ပြည်ထောင်စုအစိုးရအနေနဲ့ထိန်းချုပ်မှုမရှိတာကိုအထူးသဖြင့်သွားတွေ့ရပါတယ
်။ဟုတ်ကဲ့။အခုကျွန်တော်နောက်တစ်ခုအထူးကြီးကြီးမြန်မာနိုင်ငံမှာ PR စနစ်ပေါ်ချိုးကြအဲ့စနစ်ကိုကျင့်သုံးမှုဆိုပြီးတော့လွှတ်တော်တွေမှာဟိုဆုံးဖြတ်ချက်တွေလည်းချထားတာတွေ့တယ်။အဲ့တော့ PR စနစ်ကဘလို့အခြေအနေရှိတယ်။အခု2015ရွေးကောက်ပွဲကလည်းကျင်းပတော့မယ်ဆိုတော့အဲ့ဒါဖြစ်နိုင်ခြေရှိလား?ကျင့်သုံးနိုင်ခြေရှိလား?
ကျွန်တော်တို့ကုနာတင်ပြခဲ့သလိုပေါ့လေပြည်သူ့လွှတ်တော်မှာတော့ရွေးကောက်ပွဲစနစ်တွေလေ့လာသုံးသပ်ပါတယ်ယနေ့ချင်းသုံးနေတဲ့ FETB ဝင်းနေတိတ်တော်ဆိုတာကမြန်မာနိုင်ငံစတင်ပြီးတော့ပေါ်လာကလေးကရွေးကောက်ပွဲအသီးသီးမှာပေါ့အချိန်ပေါင်း9ချိန်လောက်ရှိပါတယ်1948နောက်ပိုင်းပေါ့အဲ့တော့ဒီခေတ်တည်းမှာလည်းအချိန်သုံးခဲ့တာအလုံးကဝင်းနေတိတ်တော် FETB ပဲဖြစ်ပါတယ်ယနေ့ Constitution ရလေပြည်သူ့လွှတ်တော်နဲ့လေ့လာသုံးသပ်တဲ့အခါမှာအခြေခံစနစ်3ခုရှိပါတယ်အဲ့3ခုကိုတွေ့ဖက်လို့မရပါဘူးဒါကြောင့်လာမယ့်2015ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အနေနဲ့ FETB စနစ်ကိုကျင့်သုံးမှာဖြစ်ပါတယ်။ဒါလည်းပြည်သူ့လွှတ်တော်အနေနဲ့အတည်ပြုပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုမေးတဲ့အခါမှာလည်းယနေ့ဖွဲ့စည်းပုံအရပြည်သူ့လွှတ်တော်သည်ဝင်းနေတိတ်လော FETB စနစ်ပဲကျင့်သုံးရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ရွေးကောက်ပွဲစနစ်နဲ့ပတ်သက်လို့ပါမြန်မာနိုင်ငံရွေးကောက်ပွဲစနစ်ကထူးခြားတာကဟိုတမရလို့ပါလို့ဆိုရင်လွှတ်တော်ရဲ့အကြောင်းကပြန်ယူတာကိုအဲ့တော့ရွေးကောက်ပွဲစနစ်နဲ့ဒီကဖြစ်နေတဲ့ဒီကဟာနဲ့အမေရိကန်ပြည်အောင်စုမှာလည်လာမိတာနဲ့သွားနှိုင်းရှင်တဲ့အခါကျတော့ဟိုဒီနှိုင်းရှင်ချက်နဲ့ပတ်သက်လို့ဟောဦးတင်ပါဦးဘယ်လိုများသုံးသပ်မိလဲ
ကျွန်တော်နိုင်ငံမှာကပါလီမန်အဓိကအဖြစ်ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်ပေါ့မြန်မာနိုင်ငံခေါ်ပေါ့ပြီးရင်ပြည်ထောင်စုလွှတ်တော်ဆိုပြီးတော့လွှတ်တော်ကြီးတကယ်တော့နှစ်ရရှိပါတယ်အခြေခံကတော့ပြည်ထောင်စုလွှတ်တော်ပေါ့အလားတူပဲတိုင်းဒေသကြီးပြည်နယ်တွေမှာတိုင်းဒေသကြီးလွှတ်တော်ဆိုပြီးတော့ရှိပါတယ်ဒါကိုလေ့လာကြည့်လိုက်ရင်ပြည်ထောင်စုအစ်စ်မှာရှိတဲ့ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်ကတော့အမေရိကန်ရဲ့ contract နဲ့တွားပြီးတော့တူပါတယ်အလားတူပဲတိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့လွှတ်တော်ကအိန္ဒိယတို့အင်္ဂလန်တို့မှာကျင်းသုံးတဲ့ပါလီမန်ဒီမိုကရေစီရဲ့လွှတ်တော်တွေနဲ့တွားပြီးတော့တွေ့ပါတယ်အဓိကကတော့ပြည်ထောင်စုအစ်စ်မှာမြန်မာနိုင်ငံမှာပြည်ထောင်စုဝန်ကြီးဖြစ်သွားရင်လွှတ်တော်ကိုယ်တိုင်ဖြစ်ကနှုတ်ထွက်ပေးရပါတယ်တိုင်းဒေသကြီးပြည်နယ်တွေမှာတိုင်းဒေသကြီးဝန်ကြီးဖြစ်သွားရင်တိုင်းဒေသကြီးဝန်ကြီးဖြစ်တော်ညာလဲလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ဖို့မလိုပါဘူးဒီနှစ်ချက်ကိုနှိုင်းယှဉ်လိုက်လို့ရှိရင်ကျွန်တော်နိုင်ငံရဲ့ပါလီမန်အားလုံးဒီအင်္ဂလန်ရဲ့ပါလီမန်ဒီအမေရိကန်နိုင်ငံရဲ့ Congress လွှတ်တော်နှစ်ခုပေါင်းဆက်ပြီးတော့ဖွဲ့စည်းထားတာကိုတွေ့ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်အကြောင်းတစ်ဆက်ထည့်မိချင်တာကဟိုမှာမြန်မာနိုင်ငံဆိုလို့ရှိရင်သမ္မတရွေးချယ်တာကတသက်ဒီအမေရိကန်ပြည်ထောင်စုလို့တသက်ရွေးကောက်ပွဲမဟုတ်ဘဲနဲ့လွှတ်တော်ကနေရွေးတာ ው အဲ့တော့တစ်ဆက်တည်းရှိလာတာကကျွန်တော်ဖွဲ့စည်းပုံဆိုင်ရာကိစ္စပါ။အဲ့တော့ရွေးကောက်ပွဲစနစ်တွေလေ့လာရင်းနဲ့ဖွဲ့စည်းပုံကိုတွားပြီးတော့ပြင်ဆင်ရတာများတွားတွေ့တာမျိုးတွေရှိလာ။ဥမာရွေးကောက်ပွဲစနစ်လေ့လာတာဥတမောင်လို့လုပ်နေတဲ့အခါကျတော့ဖွဲ့စည်းပုံကိုတစုံတရာပြင်ဖို့လိုအပ်တဲ့အချက်မျိုးတွေရောသိထားမိလား
။မေကောကကျွန်တော်တို့ရွေးကောက်ပွဲရတော့အမှန်တကယ်လဲဖွဲ့စည်းပုံနဲ့အများကြီးပတ်သက်ပါတယ်။ယနေ့ချင်းသုံးနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကအခန်းပေါင်း15ခန်းပုံမှန်ပေါင်း458ခုပါပါတယ်။ဒါတွေကကျွန်တော်တို့ပြည်သူ့လွှတ်တော်ကနေစတင်ပြီးတော့အစိုးရတင်သွင်းပြီးတော့ကျွန်တော်တို့ biasamu sahaja sahaja dah lalu ya macam mana. Kalau di ni mah guna mili, tapi nak yuce mula betul biro. Jadi lalu jadi jika buat seni ko, first ibu mah goga, ane yang ada parti ujian siapa ni? Adi parti ane tempat dia buku di, tapi nak pelajar lalu dah lalu ya macam mana. Amerika dengan ni ni aro, tu ye outi aci kan ni biro. Biro lalu tapi nak yuce cik tu dia, lalu dah lalu ya macam mana? Lalu tu tapi nak yuce lalu dah lalu ya macam mana? Di negu naisi mesuhi no. American negara ini juga buat seni ka, bukan demi uo. Sebenarnya memang negara juga buat seni, mata mana juga bukan demi uo. Nah, kalau orang leh sih ini ada memang negara ini, piang ni bu, kekasi ni mana? Sih sih soalnya, cuma biasa ni dah lagu, pido ucap dah pido leh jauh, pido dulu dah ya yuce lah lo, sih sih mampu kau melu terima.
Tapi sebenarnya tempat seni yuce muka, ada je, ane je, leh sih memang negara sih ni je ni bo, ada je, ane je ku belum ada untuk demi
le. Tapi mana yuce le ni dah lo, memang negara ini ni lo, jadi Alu di dalam ini, contohnya, cuaca dua tamrari berubah, dua tamrari atau tamrari tambah milo yuce lah berubah. Amerika malu, biru lulu ane yuce bi, naik naik ane tamrau cikah milo masuk apa ni, tu bari naik naik lah berubah. Pungsan lo, pungsan ni betul jawab. Lo ane je ada jaga lo, contohnya, negara ni ni lo, nasi demokrasi potosa pilih kaca lo, Amerika ni yuce buah ada jadi si bari, tu do. Di sini baru alam tertutu, guru melayani ni dah jadu. Nasi ni dah ini jadu, nanti orang awal ni dah ini paling melu temar. Tapi ni, nanti orang sekarang ni bersih pun, pihon dua, jadu suni ni baru. Di ni baru luar de, amal ni yang negara dua, acuh sih melu jadu suni baru baru. Jadu, pido lu do, pido su lu do ni ni aro. Negara negara acuh sih baru dua soye, alam pihon baru baru.
Aku jangan ada jang di nengai terkulung pada kujang nene cebu lo macam mana? Kau juga boleh ada ni bawa. Pasti lo mesti sini nampak terlu pion ini suni ada sih deh. Tapi di juga boleh ni lama ni bawa lah. Cini ada dorai mana? Pasti lo mesti kisah.
Okay. Macam lo juga boleh jangan macam ni. Di dalam juga boleh komisen. Aku tahu juga lo. Tapi nanti sengah outdoor balago, nombor balas sama lama lo dorai mana? Tapi nampak terbi lo. Macam lo lo dorai ada tahu semua ni siapa ni? Biar ni. Sana je mian lulu doa, nak sungi bo. Aku kata sana mian lulu doa lo, mabih dia bau. Aiy, nak sungi mah, biarlah lulu doa, utah ibu de, tu lah usia mah ni biro. Lama ni terusan kan juga boleh. Aku bila aku, nombor mana sama, lebih bodoh, jangan lu biarlah tu juga boleh komersial. Tapi tu nak siapa? Tapi jauh, di juga boleh ka, nombor lalu mana, soalnya no, pasi pun cakap uli ka, sembilan bu, lupa me. Jadi lupa sih bukan kita uli kan, amanya ke biasa muda cawul dia nace sih bale. Nampak dia kalau, nampak sih lusuh tu nyalah di tempat bale ideologi kan, tangguh aku sedo wujud pih bale. Ni apa, nasi negara ni lupa jawab ni. Kala apa, pih apa ni dah pih bale. Turi aro tahu jibi kan, tapi lupa suya pih bale. Tapi lupa suya uli, lupa sih bukan jibi kan, demokrasi usaha bilo pan jibi kan itu jauh, jisu dia apa pih bale. Tuto, tuto kuda, demokrasi nape lehu, biar buka u. Jalan mana, tuh juga ni, jaga jalan siapa ni. Jadi lu pido mana jenis pesanan ni kah mah? Siapa lah ni? Cucu ni. Jadi lu awak ni jangan masih lah siapa ni. Tadi jauh, dah jauh lebih jauh mah. Jadi jauh, cikai jauh ni ada cene. Pemu jadi lu sahde milo, usang ya bah ni. Pem mesu esen dongsi siapa ni? Aje jauh biar no, pada masa ni lo. Pido dahong tu, pido dahong tu ni doa kuzel ni. Nasi yang ano, si lu si, adi bau lu guna mah ni. Di dekapa gua guna lu si, jamai kui ya lo. Ubi jangan tengun siapa ni. Jadi apa kalau, biarlah tu lu jago tu le, kalau saya negara yang itu, mana ini, ini malaya tu tu cakap, kahwin itu yang gue yang apa ni? Nampak ni apa kalau, di biarlah tu ngasai yang itu juga, perasan yang lu biro, percaya mesuhi lo, malaya tu tu cakap kahwin itu yang gue yang apa ni? Tajam, jadi juga gue ni lah babi, jadi lu yang ni le saya, pertama tak apa dia, mana mesti bawa dia, jadi ada apa, jadi ada apa, pemimpin yang piham macam ni, tapi cara itu cakap. Pilihan hati lu lo, pilih melu, kamera lu meyawa.
Okay, kena. Jangan tercetak mira. Utama orang le, tamu orang yang sih hang dia pilih balik. Kalau tercetak orang utama orang kena pilih dari tempat bawa balik. Demokrasi licin, demokrasi nengah, yesus ni pengen nyuma. Tamu orang yang nama cengeng. Utama aku cendol ni, lu dolar le, tamu orang yang sih hang ni jauh ni jauh. Utama orang tu je mien, bah pilihan orang sih le.
Jangan lu, asyik ni dah le, jangan lu jadi lini dah sih lagi bo. Jadi mah, nama nengah ini siwa ilmu ini bersungguh. Yang mulai mulai, ada yang ada kuli siapa ni? Contohnya kaum nari sajim bersulai, tu yang macam apa? Ubat macam contohnya, negara mana ီးပွားရေးကဏ္ဍလူမှုရေးကဏ္ဍပြောင်းလဲမှုတွေရှိပါတယ်ထို့သောကျွန်တော်တို့နိုင်ငံတကာအသီးသီးရောက်ပါတယ်အဲ့ဒီနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ကျွန်တော်တို့နှစ်ပေါင်းများစွာနောက်ကျနေတာဝန်ထမ်းစွာတွေ့ရမှာဖြစ်ပါတယ်ဒါကြောင့်ယနေ့ဒီအပြောင်းလဲတွေထဲမှာကျွန်တော်တို့လည်းပြောင်းလဲမှုတွေဝိုင်းဝန်းတိုက်တွန်းနေဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့တမတော်ရရှိဟောင်းတူအနေနဲ့ကျွန်တော်နောက်တစ်ခုမေးချင်တာကကိုယ်မှရှိတဲ့ mindset ပေါ့နော
်
အရင်တော့ကကျင်လေရက်တည်ခဲ့တဲ့အနေအထားနဲ့ဟိုလွတ်တော်ထဲမှာဝင်လာတဲ့အနေအထားမှာလက်ရှိနိုင်ငံရေးခင်းကျင်းတွေမှာမြင်ရတဲ့အခါမှာကိုယ်ကိုယ်တိုင်ရောဘယ်လိုအပြောင်းလဲရှိလဲ
အဲကျွန်တော်တို့အရင်တော့တမတော်သားလုပ်ခဲ့ပါတယ်တမတော်ကတော့ထုံးစံတိုင်းအမိန့်နဲ့လှူရှားကြရတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီနေ့ကျွန်တော်ပါလီမန်နဲ့ရောက်တဲ့အခါမှာကျွန်တော်တို့အရင်တော့မပြောဝင်တဲ့အစကားတွေမတွေးဝင်တဲ့အတွေ့တွေဒါနိုင်ငံတော်အတွက်ပါကျွန်တော်တို့ယနေ့ပြောခွင့်ဆိုခွင့်တွေးခွင့်လွတ်လပ်စွာပြောဆိုခွင့်ရပါတယ်တနည်းအားဖြင့်ကျွန်တော်ဒီပြည်ထောင်စုချက်ခိုင်တဲ့ဖွံ့ဖြိုးပါတီဝင်ဖြစ်ပါတယ်ကျွန်တော်တို့ပါတီတွေရဲ့မူရဟိုကဒီမိုကရေစီအပြည့်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ယနေ့လွှတ်တော်ထဲမှာမိခွင့်နဲ့မိတယ်အဆိုတွေဆိုတယ်ဥပဒေတွေပြုတယ်ဘသူရဲ့ထိန်းချုပ်မှုမှမပါပါဘူးကျွန်တော်တို့ရဲ့အဓိကမူကတော့ဒါအားလုံးလွှတ်တော်ကိုယ်စားလှယ်အားလုံးပါပါတီအသီးသီးကတော့နိုင်ငံတော်နိုင်ငံသားအတွက်ဆိုရင်ပြည်ထောင်စုလွှတ်တော်နာဂာကြီးချပေးထားတဲ့လမ်းကြောင်းတိုင်းပဲကျွန်တော်တို့ရဲရဲဝဲဝဲနဲ့ပြောဆိုလုပ်ခဲ့ဆောင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကိုယ်တိုင်လည်းအများကြီးပြောင်းလဲလာကိုမိမိကိုယ်မိမိသုံးသပ်မိပါတယ
်အခုပြောင်းသွားတဲ့အခင်းချင်းနဲ့နိုင်ငံရေးအခြေအနေအခုရှိနေတဲ့အခြေအနေကရောခုနအရင်တော့ကဥတ္တမအုပ်လို့ထင်ခဲ့တဲ့အခြေအနေမြင်ခဲ့တဲ့အခြေအနေမှာဒီလိုပဲထင်ဟနေလားဒါမှမဟုတ်တခုခုလွဲသွားတာရှိလားပြောင်းသွားတာရှိလား
အဲကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ကဒီမိုကရေစီကိုမထင်သုံးမှုဘူးတာထွက်တဲ့အချိန်မှာကျွန်တော်နိုင်ငံတတ်မှတ်ချက်ရဥပဒေပြုအုပ်ချုပ်ရေးတရားစီရင်မှန်တိုင်သုံးရရှိပါတယ်အဲတခုနဲ့တခုကလည်းအမှန်တကယ်ဒီမိုကရေစီဖော်ဆောင်မှုဆိုထိန်းချုပ်ရမှာဖြစ်ပါတယ်ထို့သောအစိုးရနဲ့တရားသူကြီးအဖွဲ့နှစ်ဖွဲ့ကတော့မှန်တိုင်တခုကတော့ဖွဲ့စည်းပြီးသားဖြစ်တော့သူကစောစောကြီးတာထွက်သွားတယ်ဒီအချိန်မှာလွတ်တော်ကြီးကကိုယ်လေးလက်တည်အင်္ဂါတွေမစုံသေးပါဘူးဒါကိုလည်းလွတ်တော်နာဂာကြီးရဲ့ကြိုးစားမှုနဲ့ယနေ့တော်တော်လေးကိုမိလာပါပြီလွတ်တော်ရဲ့အဓိကတာဝန်ကတော့အစိုးရအဖွဲ့ကိုချက်လက်မဲ့နဲ့ထိန်းချုပ်မှုအပြုသဘောနဲ့ရဲရဲဝံ့ဝံ့ပြုပြင်ပြောင်းလဲမှုဝေဖန်မှသာလျှင်တန်းပြေတိုးတက်မှာဖြစ်တဲ့ကြောင့်ယနေ့အများစွာပြောင်းလဲမှုတွေတွေ့ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဦးတမောင်ကျေးဇူးများကြီးတင်ပါတယ်ဘုလို့ကျေးဇူးပါ